Welcome to the Voice of America in Burmese.
Mingla nya che ma sa da shin nya shin. TV American ban ye 2020 ku me December 13 ye tinin ni ni nya bai si sin ni ku American ji dong su myo ro Washington DC ga ni Myanmar sano chin nya 9 nai ga ni 10 nai thi line 2 meter 1925 32 ne line lat meter 190 ru ga ni sa tin thau lwin pe ni ba bi shin ကျမများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးပါမယ်ရှင်။နိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်ရလာတာနဲ့အတူကိုဗစ် -19 ကူးစက်မှုနှုန်းများတဲ့နိုင်ငံတွေမှာကာကွယ်ဆေးအစောတလင်ထိုးပေးဖို့လိုအပ်လာနေပါတယ်။တောင်ကိုရီးယားမှာတရက်ကိုကူးစက်မှုနှုန်း1000ကျော်နေတာနှစ်ရက်ဆက်တိုက်ရှိပြီးဖြစ်တယ်လို့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကဒီကနေ့ပြောပါတယ်။American နိုင်ငံ California ပြည်နယ်မှာလည်းပြီးခဲ့တဲ့အပတ်ကတရက်ထဲမှာရင်ကူးစက်သူက 2,500 ကျော်ရှိပါတယ်။ဥရောပနိုင်ငံတွေနဲ့အီတလီမှာလည်းကူးစက်မှုနှုန်းကများနေပါတယ်။နိုဝင်ဘာအစောပိုင်းကနေအခုထိအီတလီမှာ COVID-19 ကြောင့်သေဆုံးသူက 2,500 ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရတစ်ကမ္ဘာလုံးကူးစက်သူ82သန်းကျော်နဲ့သေဆုံးသူက 1.6 သန်းရှိပါတယ်။လူတိုင်းယောဂါဆစ်ဆီမှုမလုပ်ကြတာနဲ့တချို့ကယောဂါကူးစက်ထားပေမဲ့လက္ခဏာမပြတာကြောင့်ကူးစက်တဲ့သူအရေအတွက်ဒီထက်ပိုနိုင်တယ်လို့ပြည်သူကျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေးဌာနကအမေရိကန်ဖိုင်ဇာနဲ့ဂျာမနီဘိုအန်တက်ဆီကုမ္ပဏီတို့ပူးတွဲထုတ်တဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးမှတနင်္လာနေ့လောက်မှာကာကွယ်ဆေးထုတ်ဖို့အစီအစဉ်တွေကိုစတင်တော့မှာဖြစ်ပါတယ်မက္ကဆီကိုကလည်းတောက်ချာနေကဖိုင်ဇာဘိုအန်တက်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့အတွက်ဘရစ်တင်၊ဘာရင်း၊ကနေဒါနဲ့ဆော်ဒီအာရေဗျအပါအဝင်ဒီဆေးကိုအသုံးပြုခွင့်ပေးတဲ့နိုင်ငံ6နိုင်ငံရှိပြီဖြစ်ပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေရတဲ့အတူဂျပန်နိုင်ငံမှာပထမဆုံးအကြိမ်တရက်ထဲကူးစက်သူ3000ကျော်ရှိပါတယ်။စီးပွားရေးအရထိခိုက်မှုတွေရှိမှဆိုရင်ပြီးတော့အလရဲ့မတိုင်မီအစိုးရကတင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်မထားခဲ့တာကြောင့်အခုလိုကူးစက်မှုနှုန်းမြင့်တက်နေရပါအခုထိဂျပန်မှာကူးစက်သူပေါင်းက 38,200 ကျော်နဲ့သေဆုံးသူက 2,500 ကျော်ရှိပါတယ်။တောင်ကိုရီးယားမှာကူးစက်မှုအသစ်တွေရဲ့ 80% ရာခိုင်နှုန်းလောက်ကဆိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပွားနေတာကြောင့်မြို့တော်တဝိုင်း night club တွေညပိုင်းနောက်ကျဖွင့်တဲ့စားသောက်ဆိုင်တွေနဲ့တခြားယောဂကူးစက်နိုင်ခြင်းများတဲ့နေရာတွေကိုပိတ်ခိုင်းထားပါတယ်။ကူးစက်မှုနှုန်းမကျရင်တော့လူချင်းချဲနေဖို့စီကန်းတွေကိုအမြင့်ဆုံးချမှတ်ဖို့လိုလိမ့်မယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကစနေနေ့ကပြောပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းဟေလုန်ကျင်းပြည်နယ်မှာကိုဗစ် -19 ကူးစက်မှုတချို့တွေ့ပြီးတဲ့နောက်မှာလူနှစ်သိန်းလောက်နေထိုင်တဲ့နေရာတစ်ဝိုက်ကိုအသွားအလာတွေကန့်သတ်လိုက်ပါတယ်အခုလက်ရှိမှာကူးစက်မှုအများစုကပြည်ပကကူးစက်မှုတွေဖြစ်ပါတယ်ရှင် Pfizer ကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးရီကိုအမေရိကန်နိုင်ငံတဝမ်းကိုစတင်ပို့ဆောင်ဖြန့်ဖြူးတော့မှာဖြစ်ပါတယ်Pfizer ဆီကုမ္ပဏီဆက်ယုံတရှိရာမီရှိဂန်ပြည်နယ်ကာလာမာဇူမြို့ကနေအစမတန်အေးခဲတဲ့ရေခဲပုံးတွေနဲ့နိုင်ငံတော်ကကာကွယ်ဆေးဖြန့်ဖြူးထိုးနိုင်ရေးအချက်အခြာကြားတဲ့နေရာတွေကိုစတင်ပြီးတော့ပို့ဆောင်တော့မှာပါ American တဝမ်း COVID-19 ကြောင့်သေဆုံးသူ3000မိသားရှိလာခြင်းအစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်။ကာကွယ်ဆေးပို့ဆောင်ဖြန့်ဖြူးတဲ့ကုမ္ပဏီတွေကနိုင်ငံတော်ကကာကွယ်ဆေးတူလောင်ရာနေရာ150မိသားစီကိုကနဦးစတင်ပို့ဆောင်ပေးလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တရက်ဖြစ်တဲ့ Operation Red Speak ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parner ကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်တဲ့နေရာ450လောက်ကိုတော့ကာကွယ်ဆေးဘုဒ္ဓဟူးနေ့အရောက်ပို့ပေးမယ်လို့လည်းသူကပြောပါတယ်။ပထမဆုံးကာကွယ်ထိုးဆေးနှစ်တသမ6တန်းကိုကျန်းမာရေးဝန်ထမ်းတွေနဲ့ကကြီးဂေဟာရီမှာနေထိုင်သူလူကြီးတွေကိုထိုးပေးမှာဖြစ်ပါတယ်။တူးချင်းစီကိုသတင်းပတ်3ပတ်ခွဲပြီးတော့2ကြိမ်ထိုးပေးမှာလည်းဖြစ်ပါတယ်ရှင်။တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးအဖွဲ့ Sinopharm ကထုတ်လုပ်တဲ့ Coronavirus ကာကွယ်ဆေးကိုမှတ်ပုံတင်ခွင့်ပြုလိုက်ပြီးလို့ Bahrain အမျိုးသားကျန်းမာရေးစည်းကမ်းထိန်းသိမ်းရေးအာဏာပိုင်အဖွဲ့ကတနင်္ဂနွေနေ့ကပြောပါရယ် Sinopharm ကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးနှမျိုးရှိတဲ့အနေမှာဖယ်ဆေးကိုမှတ်ပုံတင်ခွင့်ပြုရတယ်ဆိုတော့အဲ့ဒီကြီးညာချက်မှာတိတိကျကျဖော်ပြမထားပါဘူး Sinopharm ကာကွယ်ဆေးရဲ့တတိယအဆင့်စမ်းသပ်မှုတွေမှာထိရောက်မှု 86 ရာခိုင်နှုန်းရှိတယ်ဆိုတဲ့အချက်ကိုတော့ဖော်ပြထားပါရယ်ဘာရင်းကကိုးကားတဲ့အချက်လက်တွေကဒီလအစောပိုင်းက RS ဆိုပွားများပြည်အောင်စု UAE နိုင်ငံကထုတ်ပြန်ကြေညာခဲ့တဲ့အချက်လက်တွေအတိုင်းပဲဖြစ်ပါတယ်။ Sinopharm မြေဌာနခွဲတစ်ခုဖြစ်တဲ့တရုတ်အမျိုးသားဇီဝနည်းပညာအုပ်စု CNPG ကထုတ်လုပ်တဲ့ဆေးစမ်းသပ်မှုကာလအတွင်းမှာရရှိခဲ့တဲ့အချက်လက်တွေကို UAE ကကြေညာထားတာပါ။ UAE ပြည်သူတချို့လည်းတရုတ်ဆေးကုမ္ပဏီရဲ့စမ်းသပ်မှုတက်တရအဆင့်မှာပါဝင်ခဲ့ပါတယ်။အဲ့ဒီနောက်မှာစမ်းသပ်မှုတွေကိုဘာရင်း၊ဂျော်ဒန်နဲ့အီဂျစ်နိုင်ငံတွေမှာတိုးချဲ့လုပ်ဆောင်ခဲ့တာဖြစ်ပါတယ်။ ီလအစောပိုင်းကတော့ Pfizer BioNTech ကုမ္ပဏီထုတ် Coronavirus ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုဗာရင်းနိုင်ငံကခွင့်ပြုခဲ့ပါတယ်။ဗာရင်းနိုင်ငံသားတွေနဲ့နိုင်ငံတွင်းနေထိုင်သူအားလုံးကိုကာကွယ်ဆေးအခမဲ့ထိုးနှံပေးမယ်လို့ဒီဇင်ဘာ10ရက်နေ့ကကြေညာထားပါတယ်ရှင်။
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးအမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီဇင်ဘာလ17ရက်နေ့တနင်္ဂနွေညရဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ရဲ့လမ်းမတွေပေါ်မှာတော့မနေ့စနေညကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုရှုံ့နိမ့်ခဲ့ရတဲ့သူ့မဲရလက်ပြောင်းလဲရေးဥပဒေကြောင့်အရာကြိုးပမ်းမှုမအောင်မြင်ခဲ့တဲ့သမ္မတထရန့်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတို့ကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီထိတ်တဲ့ရင်ဆိုင်မှုတွေမှာဓာတ်ပြန်ရရခဲ့တဲ့လူ၄ဦးဆေးုံတင်လိုက်ရပြီးအ ਨੇ ဆုံးလူ23ဖမ်းဆီးလိုက်တယ်လို့မြို့တော်ဝါရှင်တန်ရဲအာဏာပိုင်တွေကပြောပါတယ်။စနေနေ့မနေ့အစောပိုင်းတုန်းကတော့ထောင်ချီတဲ့သမ္မတထရန့်ထောက်ခံသူတွေဟာထရန့်ရှိနေတဲ့အင်ဖျူရိုစီကိုစုဝေးချီတဲ့ဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခံရကြောင်းတရားဝင်ကြေညာဖို့နှစ်ရက်အလိုမှာဒီဆန္ဒပြမှုဖြစ်ပွားတာပါဒီဆန္ဒပြပွဲဖြစ်မြောက်ရေးသတင်းပတ်တွေနဲ့ချီချိုတင်ပြင်ဆင်ခဲ့တာဖြစ်ပေမဲ့လို့မဲခိုးမှုတွေကိုရပ်ပစ်ဖို့ထောင်ချီတဲ့လူအုပ်ကြီးမြို့တော်ဝါရှင်တန် DC ကိုအရောက်လာနေကြတယ်ဒီလိုလာကြမယ်ဆိုတာကြုံမသိထားပေမဲ့သူတို့ကိုစုံရတော့မယ် Make America Great Again အမေရိကန်ပြည်အောင်စုကြီးပြန်ပြီးကြီးမြတ်စေရမယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကပြောခဲ့ပါတယ်မကြာသေးခင်ကမှဒေါ်နယ်ထရန့်ပြည်ထောင်လူငင်းချက်လာခွင့်ပေးခဲ့တဲ့ထရန့်ရဲ့အမျိုးသားလုံခြုံရေးကြံပေးအောင်မိုက်ကယ်ဖလင်းကိုယ်တိုင်ဦးဆောင်ပြီးထရန့်ကိုထောက်ခံတဲ့ဖျားကြောင့်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်ရဲရဲကိုဗစ်ကာကွယ်ရေးစီးနင်းချထားတဲ့မျက်နှာဖုံးနှာခေါင်းစည်းမတ်တွေကိုတော့ဆန္ဒပြသူအနည်းငယ်လောက်ပဲတက်ခဲ့ကြပါတယ်။အယ်ကာအိဒါကျန်ဖက်အဖွဲ့နဲ့ဆက်နွယ်တဲ့အစ္စလာမစ်အစိုးရအဖွဲ့ဂျမီးလ်အစ္စလာမီရာအကျန်ဖက်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တူကိုလက်ရဖမ်းဆီးနိုင်လိုက်ပြီလို့အင်ဒိုနီးရှားအနာပိုင်းတွေကစနေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဂျမီးလ်အစ္စလာမီရာအစိုးရအဖွဲ့ဟာအစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုပြီးအရှေ့တောင်အာရှတဝန်လူများပြားတည်ဆုံတဲ့အကျန်ဖက်တိုက်ခိုက်မှုတွေလုပ်နေတာပါ။ဆူမာထရာကျွန်းရဲ့အရှေ့ဘက်လမ်းဖမ်းကျွန်းမှာရှိတဲ့နေအိမ်တစ်လုံးကိုစာသာပရင်းနေနောက်ပိုင်းလုံးကအကျန်ဖက်တံပြန်ရေးရဲတပ်ဖွဲ့ကဝေရောက်စီးနင်းရမှာတော့ဆိုခါနံကိုတိကြတဲ့သူကိုဖမ်းဆီးခဲ့ရမိတာလို့အင်ဒိုနီးရှားအမျိုးသားရဲတပ်ဖွဲ့ပြောခဲ့တာကပြောပါတယ်လူ200ကျော်တေဆုံးခဲ့ရတဲ့2002ခုနှစ်ဘာလီဘုံးပေါက်ကွဲမှုနဲ့2003ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျာကာတာက Marriott Hotel အကျန်းဖက်တိုက်ခိုက်မှုတွေမှာနောက်ွယ်ကနေကြိုးကင်ပါဝင်သူလို့တန်လျာရှိတဲ့ဇူခါနီယန်ဟာဖမ်းဆီးခံရချိန်မှာတော့ပြန်လဲခုခံတာမရှိဘူးလို့အင်ဒိုရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့လကဖမ်းဆီးခဲ့ရတဲ့အစိုးရတန်လျာရှိတဲ့သူများစွာကိုစစ်ကြောမင်းမြန်စုံစမ်းပြီးရလာတဲ့သတင်းချက်လက်ပေါ်မူတည်ပြီးတော့သူရှိနေတဲ့နေရာကိုစုံစမ်းဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အရှေ့တောင်အာရှဒေသရဲ့ဂျမေးလ်အစ္စလာမီရာအစိုးရအဖွဲ့ဟာအယ်ကိုင်ဒါခေါင်းဆောင်ဟာအိုစမာ ဘင်လာဒင်နဲ့ရောအာဖဂန်နစ္စတန်ကတာလီဘန်အဖွဲ့နဲ့ပါတိုက်ရိုက်ပတ်သက်နေတာပါ။ဒါကြောင့်လည်းအဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်ဇူခါနီယန်ကိုတန်ခတ်အရေးယူထားတဲ့အယ်ကိုင်ဒါစစ်ရေးနဲ့မှကုလသမဂ္ဂလူ့ကျိုးရေးကောင်စီက2015မေလခရီးကထည့်သွင်းထားတာဖြစ်ပါတယ်။ဇီဝဗေဒပညာရှင်တဦးဖြစ်တဲ့ဇူခါနီယန်ဟာအာဖဂန်မှာစစ်တပ်နဲ့တွဲယူခဲ့တဲ့ပထမဆုံးအင်ဒိုနီးရှားစစ်သွေးကြောအုပ်စုတွေကတူဖြစ်ပါတယ်ရှင်။နှစ်ပေါင်း60ကျော်ကာလအတွင်းလာခဘာပေါ်ကကြောက်တုံးလေးတွေကိုပထမဆုံးယူဆောင်လာနိုင်ခဲ့တဲ့တရုတ်ကဆေလွတ်လိုက်တဲ့အာကာသယာဉ်ငယ်တစ်စင်းကဘာမြေစီပြန်ဆင့်သက်လာနေပါပြီ။ Chin 5လို့နာမည်ပေးထားတဲ့လာခဘာစူးစမ်းရေးကြီးရင်ဟာဒီကနေ့တင်ငွေနေနေပါပဲ။လာခဘာပတ်လန်းကနေခွာပြီးတော့ကဘာမြေကိုပြန်လာနေတယ်လို့တရုတ်မျိုးသားအာကာသထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီစူးစမ်းရေးယာဉ်ငယ်ဟာပြီးခဲ့တဲ့လကလာခဘာပေါ်ဆက်ရောက်အခြေချခဲ့ပြီးတော့ရှေ့တုန်းကမီးတောင်ပေါက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာဖြစ်တဲ့ Moon Ranger ကနေ2ကီလိုလောက်လေးချိန်ရှိတဲ့ကြောက်တုံးနမူလာလေးတွေကိုကောက်ယူခဲ့တာပါဒီလိုမျိုးလာဘော်ကကြောက်တတုလေးတွေကိုတည်ဆောင်လာနိုင်ခဲ့တာဆိုရင်လွန်ခဲ့တဲ့1986ခုနှစ်ဆိုဗီယက်ယူနီယံကလွတ်တင်ခဲ့တဲ့ Luna 24 ဂျိုဒူပီပထမဆုံးဖြစ်ပါတယ်အခုနောက်ယူခဲ့တဲ့ကြောက်ခဲနဲ့တခြားပိုင်းစားလေးတွေကတော့လာကဘာရဲ့မျက်နှာပြင်ပေါ်ကကောက်ယူလာခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်အဖွဲ့ကတည်ဆောင်လာနိုင်ခဲ့တဲ့ကြောက်တုံးလေးတွေနဲ့ရှင်ရင်တော့တက်တန်းဘီလီယံနဲ့ TV တက်တန်းနှုတ်နိုင်ပါတယ်ဒီလောက်စူးစမ်းပြီးရင်တော့အမေရိကန်နဲ့ဆိုဗီယက်ကနေတည်လာတဲ့ရာချီတဲ့ကီလိုလေးချိန်ရှိတဲ့ဒါဘော်ကကြောက်တုံးလေးတွေတခြားနိုင်ငံတွေကိုခွဲပြားခဲ့တယ်လို့မျိုးပြန်လည်မျှဝေပေးနိုင်ခြင်းရှိပါတယ်ရှင် Malaysia nengen, nak pakai yang mana? Amerika dollar ni sahaja dah dah mana tanda muncir. Crystal methamphetamine sejauh mui sewa. Nada jago Malaysia ada bayi ni panzi lay barai. Di dekat ham mui sewa bermana nyazong tensi nengen muri dekat kupi barai. Tiup sedau asalnya Australia nengen ni tiada barai. Dollar billion ni cipta mui mui sewa kongsi lengan ni dekat. Asal bayi ni kupi dekat di tempat ni gua capai panzi kira. Lu Malaysia ada bayi ni kapi barai. Di dekat lu jauh pergi kene susu ni rumah. ปีนั้นจนระวัยกามาถึงอาบวยาสั่นเลยจะเซงกูยัดแต่งใครนามายังไม่เป็นแบบทับเจลูไล่พันยีเน่สั่นเลยเด็กกามุ่ยเสวารีกูพันซียามีลาลูมาเลเซียยืดแต่ทุ่ดแต่พวยจารีดามูฮัมหมัดซูเบลกับเจ้าวารีที่มุ่ยเสวารีเพ่งานิเตลารีเพ่งูปุ่งสาวมาเลสุรากุโรส่งเงินเสเซนิเซ็ปเชปารีเนี่ยมาบีเบกานิลารีลูยูซายารีเตมอรีมาพันซีมีเร่เสียจ้าเสียจารีลูมิโอดีเสียจ้าเสียจารีกูเตยงละพัชชาวีปงดันลูกทารีลูเลสุวารี
เราส่งยาในเงินการตรีนี่กูตอนนี้นี่น่าสิงเกียร์รับเชื่อไปเลยสิคุณสับปีโร่ฟิวอีมีมาวันเย่ดีเจมาล่าสุดวันเย่ตอนนี้กูเนี่ยยังเทเดียวตรีนสามารีเนี่ยอัตสิงขนาดกูน่าสิงยาบามีสิ่งแต่ส่วนเสกุนิการ์กูเป็นนายทีมเกี่ยวกับเนื้อลูกพี่ว่ามาเชื่อไปเลย อาจจะไม่เพียงแค่วันเดียวยังอาจจะกบารวมมาลูบเอาตัวตั้งไว้จนตีสมุยสีวายเลยอาจจะที่ใกล้แค่วันเลยเราสักกูกูเนี่ยเอาตัวบาลากะกายกะเป็นเสมุยงงเลยมาเมริกันพี่เราสู้หาที่สมาชีเดลูลูรู้จะมาอีสัญญาจวนยันดูริกะเซนต์มาแค่จาระวะแต่เมื่อกูเข้ามาเมริกันหากว่ามาไวรัสกูสมุยเนี่ยตีสมุยมีอะไรนั่งเงี้ยพี่อุสานุบาลเลยฟิวเดรนอสที่บารากูน่าเดรนเป็นบุตรหากูจะน้อยยังไงก็พี่อบจะไปมาที่บาร์เลยเขมียะ コロナウイルス上流行が妙理ね、ウヨバ大学、妙理を背来や、チェイマディロ、チェイネ、ゾジゴ、サーテン、ジョンゲア、ピテル、ジョンシャオ、テクゾ、ジャマイ、ウリ、サイヤ、ジャニンズ、ローランス・ゴスンが、ピョワレ。
We didn't prepare. We knew this was coming. We should have prepared.
ジェノロー、ジェンセン、マタゲバウ。イカヨガ、ジーラネリー、ソラティバレ。アリエドエ、ジェンセン、マタゲデンバレ。タベメ、カヨガ、ジーディゴヨガレ、チェマロ、タマゾン、ディガ、ジェンセン、アレ、チェタナガ、バイラス、シミシ、シシラベ、チェバレ。
ยังอ่ะก็เวรีเนี่ยทิ้งช่วยทานาซีดีซีก็ประมาณนั้นไวรัสซีมิชิสซีเซมูก็ลงมาพิเคราะห์เอาไอ้หน้าซีซีโฟร์ด้วยลาดอจามันเอาหน้ามือดีพี่ยาวด้วยเชนดอจามสองด้านนี้อะไรจะเอาไวรัสกูมาทิ้งช่วยนั่งเก็บเอาแต่เป็นตำรวจทำงานจะมาไอ้ตาวซีดูดีพี่เรากูน้ำมาทำเป็นสั่นเจนบีดอทะเลเลี้ยพี่สุดลูกไก่นี่อะไรกันเลยเท่ากูมาพิเศษมือลูกไอ้ชิ้นแรกก็ตัวเต็มสัญญาทำไมเป็นยาเชนฮาวด์มาทำกับพี่ว่าเลย
ดิสพอสเนี่ยมินิสเทรชันที่ว่าอยู่สติดดีลิงก์กับเอ็กซ์เพรสที่สุดยอดเพื่อหาปัญญาเช่นนี้ช่วยยืนดูในระดับโลกสองเลยสิ่งสุดยอดมากบ่าวไอ้ลูเรกูที่มาไม่อยู่เลยเพียงที่จะทำมันตีว่ากูลูฮาวด์มาเขาก็พิจารณาพิบาร์เลยซีดีซีทาวน์ซีดีลิงก์ลูไรน์ข้างดีแต่จะว่าปีเกอร์เอเปรลามาพิจารณาเช่นมาเราตำรวจทำก็ดีจริงจังกูพบยากันไปเมื่อเลยยิ่งจีดูมีพิจารณาเลย
ข้างที่จะพูดกิจสักกูที่มุกเรติกาและขันจามีเมริบาบลิกันนี่ก็ที่แบบเป็นยากาบรรลุเวสซูนิซูนิดากูแล้วมันขันเป็นยังสังเกตจาวาเลย
So it's voluntary. You don't have to do it. They suggested for a period of time, but
ถ้าเราไม่ยอมนี่จะยอมหรือเปล่าสนาชิมาบ้าถ้าเราก็เชิงใจน่าจะคู่ที่เราจะท้าบุจังพี่ว่าเลยถ้าเราสนาชิมาบ้าถ้าเราจะพิมพ์เมลูมาพิมพ์มาอุสบีเราตำนานครั้งก็พิจารณาพิบาร์เลย ไงยังอีกตัวบ้านอีกนะพักสัญญาบีกวยลีรากาเลยจะมาอีเนี่ยสิวายกูกาวยปีบุนะพักเชิงเวชานี่เรียนมาปูวิ่งผิวเพลเนี่ยสุขุยสิเกว่าเลยตำรวจทำเนี่ยรับประกันเลยก็มีอาเพียสิวายกูอุจจาร์ปีว่าเลยปีเกอร์อิเบรลาลงกันแล้วตำรวจทำมาวาระเชิงชูปุ่นกันตามมือชามาทารากูสั่นเจเนสนับจากวายกูเท่าขังเกว่าเลย
And the President of the United States urges insurrection against those measures.
That is the ability to fight this pandemic.
We just seem to be as a nation
incapable of doing the little things.
တို့ဟာနိုင်ငံတစ်ခုအနေနဲ့တယောက်နဲ့တယောက်ဘေးကင်းလုံခြုံအောင်လုပ်ပေးနိုင်တဲ့နှာခေါင်းစည်းတတားတို့တယောက်နဲ့တယောက်ခက်ခွာခွာနေတာတို့လိုကိစ္စလေးတွေမတော့မလုပ်နိုင်ပါဘူး
။ဒီကနေ့မတ်လကလူဘောက်တက်ကူကျောင်းပင်ရက်ဒီကနေ့နိုမာလာခြေစုတော်နေ့အားလရက်ဒီအထိအမေရိကန်တွေဟာလူလူကျမ်းမာရေးသတိပေးချက်တွေကိုဗီယူစိုက်ခဲ့တာကြောင့်ဗိုင်းရပること့စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာလည်းဖြစ်ပါတယ်။ဒါမဲ့လည်းတစ်ဖက်မှာလည်းအမေရိကန်အစိုးရဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံလုံဆောင်နေပြီးတော့ဒါကအကျိုးရှိလာနေဖြစ်တယ်လို့ကော့စတန်ကပြောပါတယ
်
ကာကွယ်ဆေးထုတ်လုပ်မှုအပိုင်းမှာတော့အမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေနဲ့အတူပြည်စုံမှရှိနေပါတယ်ဒါကကျွန်တော်တို့အတွက်ကောင်းမွန်တဲ့အခြေအနေဖြစ်လာနိုင်ပါတယ
်ဖိုင်ဇာနဲ့မိုဒါနာကုမ္ပဏီတွေကထုတ်လုပ်တဲ့ကာကွယ်ဆေးဟာအလင်းမြန်နဲ့အရင်ဆုံးဖတ်ပေါ်လာနေပြီးအဲ့နောက်မှာတော့တခြားကုမ္ပဏီတွေရှိနေပါတယ်အခုလိုကာယောဂါနှစ်ကြီးအကုန်မှာတော့ဒီကာယောဂါကြီးကိုအဆုံးသတ်စေမဲ့ကာကွယ်ဆေးတွေလည်းစတင်ဖတ်ပေါ်လာနေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ပ
ါခိုင်းမြမာနေဆက်ကန်ကနာဘူရီခရိုင်ဘန်းခေါင်မျိုးကျေးရွာအမှတ်၁၂အုပ်စုနီးမှာလူပွဲသားတွေလာခေါ်မှာကိုစောင့်နေကြတဲ့မြန်မာနိုင်ငံသား25ဦးကိုဒီဇင်ဘာလ12ရက်နေ့ညကထိုင်းအနာပိုင်းတွေကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးအေးမှာပါထိုင်းလူမျိုးပွဲသားကလာမခေါ်လာကြောင်းအမျိုးသား14ဦးနဲ့အမျိုးသမီး17ဦးစုစုပေါင်းလူငယ်ပိုင်းမြန်မာနိုင်ငံသား25ဦးဖမ်းဆီးခံလိုက်ရကြောင်း AAC အလို့သမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ
်လူပွဲသားတွေကဒီကျွန်တော်အောက်လမ်းကနေဆိုတော့လူမောင်ကိုပွဲသားတွေကတဦးကိုဘတ်ငွေ400ပြီးပြီးတော့ကျွန်တော်ထိုင်းဘက်ကိုကျွန်တော်တို့ခိုးဝင်လာတဲ့မြန်မာနိုင်ငံသားအားလုံး20အားရောက်ဖိုင်းနေကြတော့တက်ကဒီဇင်ဘာ12ရက်နေ့ညဖမ်းဆီးလိုက်တယ်လို့သိရပါတယ်ခင်ဗျာ
ဒီဖြစ်ရက်နဲ့ပတ်သက်လို့မြန်မာပြည်သားတွေဟာကက်ယောဂအဖြစ်များလာကိုစိုးရိမ်လာကြောင်းတော့အလုတ်ကန်အခက်အခဲတွေကြောင့်ပါခိုးဝင်နေကြတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ
်ထိုင်းနိုင်ငံထဲကိုဒီကိုဗစ်ကာလအခက်အခဲတွေမှာဒီထဲမှာလည်းရပ်တည်လို့မရတဲ့အနေအထားတွေကြောင့်ခက်ခဲတွေရှိနေတယ်ရှိနေမကောင်းဘူးဟိုထိုင်းနိုင်ငံထဲကိုခိုးဝင်ရတာကိုဝင်လာဒီဒီဒီဒီလိုအားအီးမှာဆိုရင်ကျွန်တော်ဖန်စီခံရမှုများတယ်ဆိုတာသိရမယ်လေသွန်သားပြီးတော့ခိုးဝင်လာကြတဲ့ပုံစံ
ထိုင်းရနာပိုင်းဒီကတော့ဖန်စီခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံကကိုဗစ်ကရောဂါပိုးစစ်ဆေးပြီးနောက်ထပ်အရေးယူမှုတွေဆက်လုပ်မယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေကိုလာခေါ်မဲ့ထိုင်းနိုင်ငံသားလူပွဲစားကတော့ထွက်ပြေးသွားခဲ့ကြောင်းကန္တနာဘူရီခရိုင်အုပ်ချုပ်ရေးမှူးမစ္စတာအပီရက်ကထုတ်ပေါ်ပြောဆိုခဲ့ပြီးလူပွဲစားကိုဖန်စီနိုင်ဖို့အတွက်ဆက်လက်စုံစမ်းနေတယ်လို့ဆိုပါတယ်ကိုဗစ်ကရောဂါအဖြစ်များနေတာကြောင့်တိတ်ဆောင်လာပြီးအလုပ်ကန်ရဖို့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းကိုဇက်တိုက်ဝင်ရောက်လာနေကြကြောင်းဒေသခံထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ဒီဇင်ဘာလ13ရက်နေ့မနေ့ပိုင်းမှာလည်းထိုင်းမြန်မာနယ်စပ်တက်ခရိုင်နယ်စောက်မြို့မှာလည်းတောင်ရင်မြစ်ကိုလင်ငယ်တွေနဲ့ဖြတ်ကူးလာတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးခဲ့ပါတယ်ကိုဗစ်ကရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4200ကျော်ရှိတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2245ဦးနဲ့ကူးစက်သူ38000ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားခြင်းဖမ်းဆီးခံခဲ့ကြရတာပါအမေရိကန်နိုင်ငံသားဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကမှုဆိုင်ရာအခြေခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကမှုတိုက်ပြည့်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစည်းမှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ကုန်မှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်မှာထည့်သွင်းထားဆဲဖြစ်ပါတယ်ကျွန်မမအေးအေးမှာထပ်မြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးစနေကအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လွှာလူပေါင်းတသန်းခွဲကျော်သေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားလာကောင်းတဲ့ကာဝယ်ဆေးတွေစိတ်ချမှုအတိုင်းအတာနဲ့ပတ်သက်ပြီးအမှုစီဝါဗေဒပညာရှင်က မှတ်ခင်စာဝင်းကြီးကိုမြင်ရပြီးသင်ပြပေးပါမယ်။ဒီမှာပါမှတ်ခင်စာဝင်းကြီ
း
ကိုဗစ် -19 အတွက်ကာကွယ်ဆေးပေါ်နေပါပြီ။ဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့အဆောအရာလုပ်နေကြပါပြီ။ဆိုတော့ဒီ COVID-19 ကာဝယ်ဆင်းနဲ့ပတ်သက်ပြီးတော့အနုစည်းဝဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းအတာရောဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ
်ဟုတ်ကဲ့ပါအခုဒီစိတ်ချရတယ်ဆိုတဲ့ဟာကတော့အခု America ရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna company နဲ့ Pfizer company နဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီစမှာတဲမှာအချိန်လေးဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါပေမဲ့သူတို့ဆီကပြင်ပမြင်တာမှုရှိစားတယ်သူတို့ဖွင့်ပြထားတဲ့ဟာမှာအဲ့တော့ data မှာဆိုလို့ရှိရင်ခုက 95% အတိုင်းတော့ efficacy စိတ်အာနိသင်ပြရတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့ခုကတော့ 94.1% အတိုင်းတော့ကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရင်ရခဲ့တဲ့ကာကွယ်ဆေးနဲ့ရှင်းရှင်းမယ်ဆိုလို့ရှိရင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးတော့ဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြားနိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီစိတ်ချရတဲ့ကာဝယ်ဆေးအတွက်ကိုနော်အများသိထားတာဒီကာဝယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့နော်ဒီနှစ်အတွင်းမှာပဲဒီကာဝယ်ဆေးရလာတယ်ဆိုတော့ဒီကာဝယ်ဆေးပေါ့နော်ဘာကြောင့်ဒီလိုမျိုးစိတ်ချရတဲ့သူအာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာဝယ်ဆေးရဲ့နော်သူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါဒါဒီကာဝယ်ဆေးကတခြားကာဝယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီမမနီကိုအခြေခံပြီးထုတ်တဲ့ကာဝယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာဝယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးထုတ်တဲ့ကာဝယ်ဆေး mRNA ဆိုတာအရှေ့ရပြောရရင်တော့ messenger RNA RNA ဆိုတော့ဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရင်ဟုတ်တယ်ဘာလို့လဲဆိုတော့သူကပမယိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအလီပြောသလိုပဲသူကနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အစင်ပေါင်းများစွာလောက်ရတယ်တတဝါအစင်မှာဆန်းရတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာလို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစင်စင်ကသူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုပွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါရှိစနစ်ဒီမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့ဆိုတော့ cell တော့အရင်သွင်းရတယ် cell တော့မှသူ့ကိုအပွားခံတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ -80 -80 ရေခဲတက်တာရေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့အစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာကဒီအနေပြီးတော့တတဝါမဲ့စနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအဆင့်နေမှာ virus အဲ့ဒီ isolate လုပ်ခဲ့တဲ့ virus ကတော့ဒီ lotion နဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်မလိုတော့ဖြစ်သွားတဲ့ခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ချီကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတ်တော်မှာစနစ်မှာတမ်းပြီးဆန်းလိုက်ဆန်းလိုက်တဲ့အခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 9ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်တရုတ်ပြည်ကသူတို့ကဒီမျိုးဗီဇကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇ data ပေါ့နော် genetic sequence မျိုးဗီဇတွေ virus ရဲ့မျိုးဗီဇ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 9ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပေးအဖွဲ့နဲ့ဒီ Moderna company နဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပ်ပိုင်းအတွင်းမှာသူတို့က phase 1စားဖို့အတွက်လုံလောက်တဲ့ဒီကိစ္စရပါတယ် phase 1ဆိုလူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစားဖို့ ascending စမ်းသပ်ဖို့ဆိုစေကနန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ဒီကိစ္စရပါတယ်အဲ့ဒီကနေပြီးတော့လပိုင်းအတွင်းမှာသူတို့က phase 3 ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ဒေတာရတယ်။အဲ့ဒါက phase 3ကိုမော်ဒနာစခဲ့တာက July 28ရက်နေ့မှာစခဲ့တယ်။ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့ပြနေပြီ။ဒါဘလို့အခြေအနေရှိရဆိုတော့ပြောလို့ရနေပြီ။ November မှာသူတို့ဒေတာပြကြတဲ့အခြေအနေဘလောက်ရခိုင်နှုန်းဆိုတဲ့ဟာတွေမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့မော်ဒနာဆိုရင် 94.1 ရခိုင်နှုန်းကာကွယ်ပေးတယ်တရားရခိုင်နှုန်းကတရားရခိုင်နှုန်းတော့ဒီကာဝယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်မရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကအကျဉ်းချနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ဖြစ်သွားပါတယ်အဲ့လိုမျိုး
ဆရာအခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲစမ်းသပ်ပြီးစိတ်ချရပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်တဲ့အခါမှာဒီအပူချိန်ကရင်းလို့မရဘူးအရန်အေးမှဖြစ်တယ်ဆိုတော့အခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလို့ပေါ့နော်အဲ့ဒီအပူပိုင်းနိုင်ငံမျိုးဒီဆေးတွေပို့မယ်ဆိုလို့ရှင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါ
ကျွန်တော်တို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်အဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့အပူချိန်ကသူက minus 70တာမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ၄ degree ရဲ့ up ပေါ့နော်၄ degree ရဲ့ out မှာထားတယ်ဒါပေမဲ့ဟိုဥပမာတခြား company ဆို Johnson & Johnson တို့ဆိုလို့ရှင်သူက၄ degree မှာထားတဲ့အတွက်ကြောင့်သူတို့က၄ degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကြတဲ့ဟာသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားတို့ရမယ်အချိန်နေပြီး minus 80မှာထားရမယ်ဒါပေမဲ့မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားကိုကျွန်တော်တို့ကဒါလုံလောက်တဲ့စမ်းမိပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျွန်တော်တို့ဒီအပူချိန်ကိုတိုးပြီးတော့မစမ်းရသေးဘူးမစမ်းရတဲ့အတွက်ကြောင့်မို့ဒါတကယ်၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမန်ရေခဲတက်တာပေါ့မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်နဲ့အောက်နဲ့20ဆိုတော့အောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျွန်တော်တို့လက်ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အထက်ကနေမှအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ကာဝယ်ဆေးကိုနော်ဂျုံယုံချီချီနဲ့ထိုးတယ်လားမထိုးတယ်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာဝယ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာဝယ်ဆေးနဲ့ပတ်သက်ပြီးတော့ဒီယုံချီစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခုမော်ဒနာဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခက်ခဲတယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိတောင်းနိုင်တဲ့အချိန်ကြီးရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးတော့ဒီဟိုကလည်းခွင့်ပြုမိပေးခဲ့ပြီဆိုလို့ရှိရင်တော့ဒါဒီ American FDA ဆိုသူကအခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ43000ပါဝင်ပြီးတော့ထိုးနိုင်တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ43000ဆို43000ရဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးအခုလောကလည်း20ထိုးရတယ်ဆိုနောက်ဆုံးတစ်ခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအကြိမ်ထိုးထားတဲ့ဟာ cost ပြသွားပြီးတော့ဆိုရ60အတွင်းမှာသူတို့မှာဘေးရဆူဂျူရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရဆူဂျူမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့ခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အဆင့်ကိုရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းလာတဲ့ဟာနှစ်ခုစလုံးဟာဘေးရဆူဂျူသူတို့လူသေးတာတို့အရင်ဆိုးတဲ့ဘေးရဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့ခွင့်ပြုမိတ်တောင်းလာပြီးပြီဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချသွားနေပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိတ်တောင်းထားတာကုမ္ပဏီဘယ်နှစ်ခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲခု
ခုလက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန့်တောင်းထားတာကနှစ်ခုရှိတယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ် FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုတော့သူတို့ data review လုပ်မယ်ပေါ့နော်အခုရှိထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရတယ်လဲဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့Moderna ကြောင့်ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးတော့သူတို့ pass ပေးလိုက်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘလောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါအခုသက်ဆက်ထိုးရတယ်ဆိုပြီးတော့ပြောရတာပထမသက်ဆက်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပါဒီ spike protein ဆိုတာအခုကျွန်တော်တို့ဒီအများကြီးပြလဲသိလောက်မှာပါဒီ virus ကကျက်မောက်ပြီးပုံစံရှိရဆိုရင်ကျက်မောက်ပြီးပေါ်ကစုချုံလေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တဲ့ coding ဆို spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထိုးထည့်ပေးလိုက်တယ်အဲ့ဒီအဲ့mRNA ကိုယ်ရဲ့ရောက်သားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်။ဒါပေမဲ့သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ခုခံအားကငါတို့ဒါအရင်တော့ဒါတွေ့ရဘူးတယ်ဆိုပြီးတော့လုပ်တာ။သူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံနေဆိုတဲ့ဒီနည်းနဲ့မေးခွန်းမှာဆိုလို့ရှိရင်သူကအခုလောလောဆယ်အထိဟာမော်ဒနာဆိုလို့ရှိရင်လည်းဇူလိုင်လ29မှာစတယ်။ဩဂတ်မှာသူ့ရဲ့နှစ်ဆင့်မှာထိုးရတယ်ဆိုတော့ပထမတစ်ဆင့်ထိုးတယ်။ထိုးပြီးရင်လည်းပြင်းတယ်။ concentration များတဲ့ dose နဲ့ဒုတိယအကြိမ်ထိုးတယ်။ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်။တခုကနှစ်ပတ်တခုက3ပတ်။3ပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူ့ရဲ့ dose ပြောင်းကာကွယ်ဆေး course ပြောင်းထိုးရတာတစ်လကြာတယ်။တစ်လပြီးတော့နောက်ထပ်နှစ်လပေါ့။ဒါဇူလိုင်ကထိုးခဲ့တယ်။ဩဂတ်လထိုးမယ်။September October လို့မှာ3ကစောင့်ကြည့်ထားတယ်စောင့်ကြည့်ထားတဲ့အခါကျတော့အခုလောလောဆယ်ထိသာကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့ပတ်တန်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်ဒါပေမဲ့အဲ့ဒီပတ်တန်းကဘယ်လောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလိုနေတယ်ပေါ့အခုမှကျွန်တော်ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့အခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်နောက်နှစ်ဇန်နဝါရီခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်ဆိုတော့ဒါကကျတော့ဒါ phase 3မဟုတ်တော့ဒါဒီ clinical trial phase 4ရဲ့ရောက်ပါပြီဒါပေမဲ့ဒီအချိန်မှကျရင်တော့တခြားအများကြီးသူ public ကိုလည်းထိုးဖို့ပြေးနေတယ်ဒါတို့ရဲ့ဒီ data ကိုဆက်ပြီးတော့ဘယ်လောက်ခံနေဆိုဆက်ပြီးစောင့်ကြည့်တော့မှာဖြစ်ပါတယ်ရှင်
။ကျေးဇူးများကြီးကျေးဇူးတယ်မခင်ဇာဝန်ဖြစ်ပ
ါကျေးဇူးပ
ါမင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ဆာဆုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အတိတ်ပဲဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီရက်တဲ့ဒွေဘာ23ရက်နေ့ကဒိုင်လော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီအခံတင်ပြတဲ့မိခွန်းပြောပါတယ်။ဒီဒီချိန်မိခွန်းရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေလည်းမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်။မိခွေရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်း၊သမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်း၊ကိုဗစ်နဲ့ပတ်သက်ပြီးတဲ့မကအခြားအဆိုးရွားကလုံနေကန်နေတဲ့စီးပွားရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမှုဖတ်သိကြောင်းအမွှန်းတင်သွားပါတယ်။ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ဘဲအခြားသူတယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပိုင်းခံရယုံမကလှောင်ပြောင်တာမျိုးကိုတော့ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဘာပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီအောင်ဆွဲဆောင်တာဟာဘလို့အတိတ်ပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဘာဆန်းစစ်ကြည့်ကြရအောင်ပါ
ဒေါက်ဆာဆုချီကပြန်ကြားရေးဝန်ကြီးဌာနကပြည်သူ့ဗန္ဓာငွေနဲ့ထုတ်ဝေဖြန့်ချီနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါအစိုးရကထုတ်ပြန်တဲ့အချက်အလက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်မျက်လုံးကိုလည်းတက်တာစေတယ်လို့ဆိုသွားတာပါတကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူး အရင်ဆရာနာရှင်ခေတ်အဆက်ဆက်ခဲကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLD လက်ထက်မှာလည်းလုံးဝမပြောင်းလဲပဲကင်ဆယ်ထားစေပါပဲအစိုးရပိုင်းသတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယိုလိုင်းနဲ့မြပြလှစွာသောရုပ်သံလိုင်းတွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါအစိုးရရဲ့ထုတ်ပြန်ချက်တွေ၊ကြေညာချက်တွေ၊အစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေ၊အစိုးရထိပ်ပိုင်းယာတူးအပြောင်းအလဲတွေ၊ပြန်တန်းတွေ၊အစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေ၊စောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါ။အဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြဆောင်မဆရာတွေနဲ့ဖြည့်ဆွတ်မွန်းမံတာတော့ပဲရှိပါတယ်
။ဖြည့်ကြည့်တာကအစိုးရပိုင်းသတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူး။အစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူး။ဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှာလည်းပြည့်ပြည့်စုံစုံမဖော်ပြပါဘူးလူရလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှာအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်ဒီလောက်ပါပဲဆောင်းပါးတွေအားလုံးလိုလိုဟာလဲအဲ့ဒီသဘောတိုင်းပါပဲအားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်းသတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူး။နောက်တစ်ခုကတော့ဖော်ပြမှုတိုင်းမှာအစိုးရဘက်ကလိုက်တဲ့ဘဲလိုက်မှုရှိနေတာတွေ့နိုင်ပါလေ။အသေးစားစစ်ဆေးလိုက်ရင်အစိုးရပိုင်းသတင်းစာရေဒီယိုရုပ်မြင်သံကြားဖော်ပြမှုတွေအားလုံးလိုဟာအခြေခံစာတစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လည်းကန့်ညီမှုမရှိတာတွေ့နိုင်ပါလေ
။အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူး။ပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတဲ့ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး။လောက်ကင်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်သံလိုင်းလုပ်ငန်းတွေကလည်းပြည်ကြားရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စီးနှင်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသိရတယ်လို့ပရိသတ်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်းမီဒီယာရောပုဂ္ဂလိကပိုင်းမီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန္တလေးကြီး၃ရပ်ကိုထိန်းကျောင်းနိုင်မဲ့အပြန်အလှန်လေးစားသမှုရှိစေမဲ့စတုတ္ထမန္တလေးအဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါအောင်မယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး Public Service Media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်စူးစမ်းခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး Right to Information Law ပြထန်းနိုင်အောင်လည်းမစူးစားခဲ့ပါဘူး။ပြည်ကြိုင်းဝန်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တယ်။ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစားကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗဏ္ဍာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲကြားလိုက်ကြရပါတယ်။
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလက်ဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်းသတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့စိတ်ပြီးလဲအချိန်မဆွဲချင်ဘူး။ဒီမိုကရေစီနီးလန်းကြောက်အောင်လို့အများဆုံးလုံးမပဲဒီနိုင်ငံဟာအစဉ်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါက်တာစုကြည်ကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်းဝါဒဖြန့်သတင်းစာတွေနဲ့မီဒီယာပေါင်းစုံကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါက်တာစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOE BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့ ကျွန်တော်တို့ရဲ့ဒီကားပဲစိတ်ကတခြားကားပဲစိတ်နဲ့မတူတာအခုဒါပရမီးယားလိုလက်ပြီးအမေကိုကင်းတဲ့ဘုတ်ဖွဲ့တစ်ဖွဲ့ကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေကသတင်းစာရေဒီယိုရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တော့အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဖြစ်ပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြည့်ကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ ကျွန်တော်ဗီဒီယိုပြည့်တက်ပါဗီဒီယိုကိုဆက်ရှင်နေတဲ့ခါနားထောင်နေတာပါအခုအသက်40ရှိပါပြီလူချင်းမင်းစာပြန်ပါဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းတော့ကျွန်မပြန်ရေးလိုက်ပါတယ်တခြားပါအကြောင်းအရာမှမရေးထားမမေးထားတာကြောင့်တခြားတော့လည်းပြန်မေးလိုက်တော့ပါအောင်နော်ဒါပဲပြောပြောအခုလိုမျိုးအဆက်အသွယ်လုပ်တဲ့နေ့တည်သွားပြီဆိုတော့လိုအပ်လာရင်နောက်တစ်ခါရေးစာရေးနိုင်ပါတယ်ကျွန်တော်တို့ဗီ
်ဗီဒီယိုရေကိုနားထောင်လာတာနှစ်ပေါင်း30နီးပါးပါစာတကားမှမရေးဖြစ်သေးပါဘူးရေးမယ်ရေးမယ်နဲ့အတင်းကြည့်တာအချိန်ချိန်ပါပဲ net line မရှိတဲ့တော်တောင်တဲ့အများဆုံးလှုပ်လှုပ်နေရတော့အခုထိရေဒီယိုကိုပဲအားကိုးနေသေးပါကျမချစ်တော် VOA ထာဝရပန်းပန်ပါစေ
ဟုတ်ကဲ့ပါအခုလိုမျိုးအပင်းနာဆင်တဲ့အတွက်ထူးကျေးဇူးပါရှင်လာရတဲ့နေရာလေးတွေကြောင်းရင်လည်းအခုလို VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ VOA သတင်းတွေကိုကြည့်ရှုနိုင်ပါတယ်လို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်နော်ရှင်လန်းချမ်းမြေပါစေလို့လည်းဆုတောင်းပေးချင်ပါတယ်လေလိုင်းချစ်သူဆိုတဲ့သောရရှင်ကလည်းမင်္ဂလာနဲ့နဲ့ခင်ပါခင်ဗျာဘေးရန်ကင်းရှင်းရေးယောဂါပေါင်းပါလဲခင်ဝေပါစေမတိတာလေးရှိလို့တည်ခွင့်ရရင်မေခွင့်ပြုပါတဲ့ဒီလိုင်းချစ်သူကပြောလာတာပါဟုတ်ကဲ့ပါစာရေးပြောမေးနိုင်ပါရဲ့နော်ကျမတို့စီကိုအီးမေးလ်ကနေစာရေးမယ်ဆိုရင်တော့အီးမေးလ်လိပ်စာ bambi@voanews.com ဖြစ်ပါရဲ့ဒါမှမဟုတ်လည်းဒီ Facebook ကနေပြောပဲ Messenger အသုံးပြုပြောစာရေးမယ်ဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာပေါ်က Messenger နေရာလေးကိုနှိပ်လိုက်ပြီးတော့အဲ့မှာစာရေးလို့ရပါရဲ့နော်ဒါကတော့အမြန်ဆုံးကျမတို့ဒီစာကိုတွေ့ရင်တွေ့ချင်းပြင်စာပေးပါရဲ့ကိုကိုလွင်ဆိုရဲတော်ရှင်မက်ဆင်ဂျာမှာစာတို့လေးရေးပြီးမေးလာတာကိုလည်းဖြေကြားပေးကြပါလိမ့်ရှင်။သူက view in မြန်မာဝိုင်းအစီအစဉ်အချိန်လေးတွေတည်ကြပါလိမ့်တဲ့။ဟုတ်ကဲ့ပါကိုကိုလွင်အဲ့မှာအစီအစဉ်တည်နေတယ်ဆိုတာက radio လားရုပ်မြင်သံကြားလားမပြောထားလို့နှစ်မျိုးစလုံးပြောပြပါမယ်နော်။ကျမတို့ radio အစီအစဉ်တွေကိုတော့တနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပိုင်းမှာမနေ့6နာရီကနေ9နာရီထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့ညပိုင်းမှာဆိုရင်လည်းည9နာရီကနေ10နာရီအထိကျမတို့တိုက်ရိုက်ထုတ်လွှင့်ပေးပါရင်ဒီအစီအစဉ်တွေကိုကြားရမှာညပိုင်းအတွင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးတာရှိပါတယ်။မနေ့ပိုင်းမှာမနေ့7နာရီက9နာရီပြန်ပြီးလွှင့်ပေးပါရရှင်။ညပိုင်းမှာဆိုရင်တော့ကျမတို့အစီအစဉ်ပြည်ပြည်ချင်းည10နာရီကနေပြီးတော့17နာရီကိုပြန်ပြီးထုတ်လွှင့်ပေးနေပါရနော်။ရုပ်မြင်သံကြားကိုလည်းကျမတို့နေ့စဉ်မိနစ်30နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါရင်ည9နာရီကနေ9နာရီခွဲထုတ်လွှင့်ပေးနေပါရရှင်။ဒါမှမဟုတ်ဒီကျမတို့ရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာမကြည့်လိုက်ရအောင်ဆိုရင်တော့ DVV မြန်မာဒီမိုကရက်တစ်ရုပ်သံကနေပြောလဲည9နာရီကနေပြော9နာရီခွဲထိပြန်ပြောထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုရှိရှိအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။နောက်ထပ်တော်ရရှင်ကျော်စိုးလိုင်ဆိုတဲ့တော်ရရှင်ကတော့အာဖဂန်နစ္စတန်ကသတင်းတွေဖော်ပြပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ထူးထူးခြားခြားပါပဲရှင်။သူ့လိုမျိုးပဲတော်ရရှင်မှာဒီအာဖဂန်နစ္စတန်သတင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာပြီးတော့စာရည်သိပ်ပြီးရေးလိမ့်မရှိပါဘူး။သူကအစ်သားဖြစ်ပါရဲ့နော်။ကျွန်တော်တို့မြန်မာလူငယ်စစ်သားများနဲ့ကျွန်တော်ဤချစ်မိတ်ဆွေစစ်သားငယ်များအတွက်အထူးသတင်းများဝေရသဖြင့်ဝမ်းသာဂုဏ်ယူပါရစေ။ VOA ဝမ်းတော်သားများခင်ဗျားရဲ့အမြဲနေ့စဉ်ညစဉ်အချိန်ရှိတိုင်းနားထောင်ရပါ။အားလုံးကိုလေးစားပါရစေတဲ့ကြော်ဆိုးလိုင်းဆိုတဲ့တော်ရရှင်မှာ။ဟုတ်ကဲ့။နားထောင်နေရဆိုရင်တော့ကျွန်မအခုဒီစာလေးဖော်ပြပေးလိုက်တာကိုကြားမယ်ထင်ပါရဲ့နော်။အမြဲတမ်းနားထောင်နေတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဆက်ပြီး view အစီအစဉ်ဒီ American ပြည်အောင်စုမှာကပ်ဘေးယောဂအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားထောင်ပြီးရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်။သောရရှင်ဦးအောင်ညွန့်ဖြစ်ပါတယ်။ ရင်တော့လည်းမကြခဏကျမတို့စီကိုဒီ messenger ကနေစာရီရေးတတ်တာစာရီအားလုံးရပါတယ်ကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်ဦးအောင်ညွန့်ရင်ဒီတော့ရှင်ကအမေရိကန်မှာရှိနေကြတဲ့မြန်မာနယ်ပေါ်ရဲ့အားလုံးအမေရိကန်ပြည်သူကလူတွေအားလုံးရှေ့ဆက်ရမယ်ခီးသားရဖြောင့်ပြူပြီးတော့စိတ်သွားရကိုပါလိုရဆန္ဒပြေဝပြီးတော့ယနေ့ပြန့်ပွားနေတဲ့ကပေးယောဂါအစိုးကြီးကလည်းအမြန်ဆုံးကင်းဝေးပပျောက်ပါစေလို့ဆုမွန်တောင်းပါတယ်အားလုံးကျန်းမာချမ်းသာကြပါစေတဲ့ပဲခူးတိုင်းဒေသကြီးရဲနယ်မြေကပါဆုပြီးတော့ဦးအောင်ကျော်ညွန့်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒီမှာမြတ်ကိုဆိုတဲ့တော်ရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုဗစ်ကပ်ပြီးယောဂါကြီးတကွာလုံးကအကြုံတွေ့နေရတဲ့အချိန်မှာသူကကျမတို့ video ကတင်ပြသွားတဲ့ကိုဗစ်ကာကွယ်ဆေးထိုးနယ်တဲ့သတင်းကိုဖတ်ပြီးတော့အခုလိုတုံ့ပြန်ရေးလာတာပ
ါကာကွယ်ဆေးကလည်းသူများပို့လျာမှပေးမှကမ်းမှထိုးရမယ်တန်းမြီမှလူဖြစ်ရတာကိုပဲစိတ်နာပါတယ်သူများတွေထူတာကိုပီတိဖြစ်ဝမ်းမြောက်မယ်အားကြမယ်ပြီးတော့မျှော်လင့်နေပဲဘာမှတခုမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းအောင်ပဲပေါ့
ပါဟုတ်ကဲ့ပါကိုမြက်ကိုရဲ့စာကိုဖတ်ရတာစိတ်တောင်ခတ်ကြစားလို့စဉ်းစားမိပါတယ်ဒါမင်းလေမြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးအတွက်တော့အင်ဂျင်နာချင်းနိုင်ငံကြီးတွေဖြစ်ကြတဲ့ဒီအိန္ဒိယတို့တရုတ်တို့ဘက်ကလည်းကူမယ်ပေးမယ်ဆိုတာမျိုးကြားရပါရဲ့နော်။ဆိုတော့တလက်ဆိုင်ကိုသားရည်ဒီသောရရှင်ပြောနေတဲ့ဒီကာကွယ်ဆေးကိစ္စပေါ့နော်မြန်မာနိုင်ငံအတွက်ဘလို့အခြေအနေရှိလဲဆိုတာဒီသောရရှင်ကိုနည်းနည်းလေးဖြေပြပါလားရှင
်။အဲမြန်မာအင်ဂျင်ချင်းဒီအိန္ဒိယနိုင်ငံဆိုတော့ကစီးပွားထုတ်လုပ်မှုပိုင်းမှာကမ္ဘာမှာထိတ်ကရှိပါတယ်။ဒီကမ္ဘာလုံးအတွက်ကိုအမြောင်များကိုထုတ်ပြီးနေတာပါ။အခုဒီကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်လည်းတကမ္ဘာလုံးအတွက်ကိုသူတို့ထုတ်ပေးနိုင်မယ်ဆိုပြီးတော့ပြောထားပါတယ်။တရုတ်နိုင်ငံဆိုတာကလည်းဆက်သက်မှုကအခုနောက်ဆုံးအဆင့်ကိုရောက်နေပါပြီ။မကြခင်ထွက်တော့မှာပါ။နောက် vaccine diplomacy ဆိုပြီးတော့တရုတ်အိန္ဒိယကအပြိုင်လုပ်နေကြတယ်ဆိုတော့မြန်မာနိုင်ငံဟာဒီကာကွယ်ဆေးတွေထွက်လာပြီးတော့မရှိမနှောင်းဆိုသလိုပဲရလိမ့်မယ်။လုံလုံလောက်လောက်ကိုရမယ်လို့ယူဆပါတယ်။ကာကွယ်ဆေးမရခင်မှာတော့တက်နေသလောက်တော့အောက်အီးပြီးတော့နေကြပါလို့ပဲပြောချင်ပါတယ
်။ဟုတ်ကဲ့ပါ။ကာကွယ်ဆေးကတော့ဒီအမေရိကန်ပြည်အောင်စုမှာတော့ပြင်းထန်ဖြစ်အောင်လုပ်နေကြတာရှိပါတယ်ဒီပြည်နိုင်ငံမှာပဲထိုးနှံနေတာဖြစ်ပါတယ်ကနေဒါမှာတော့မကြခင်စားတော့မယ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသတင်းကိုလည်းဖတ်လိုက်ရပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲသူတို့ကလည်းဒီဇန်နဝါရီလ2023မှာစပြီးတော့သူတို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိုးမယ်ဆိုတာမျိုးပြောနေပါတယ်ရှင်ဒီကမ္ဘာလုံးမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုလည်းထိန်းချုပ်နိုင်မှုလိုတယ်ဆိုတော့မြန်မာနိုင်ငံကလည်းအတင်းနဲ့အမြန်ဆိုသလိုတော့ရောက်လာမှသိကြပါတယ်ရှင်ကောင်းဆုံးကတော့အမြဲဆုံးအနေထိုင်နဲ့ရောက်ရှိလာပါစေလို့ပဲဆုတောင်းရမှာဖြစ်ပါရဲ့နော်။ဒါနဲ့တော်ရရှင်တရားကိုမောင်းဖို့ဆိုတဲ့တော်ရရှင်မှာသူကအားပေးလျက်ပါ view ရေးတဲ့ view အဖွဲ့သူဖွဲ့သားတွေအားလုံးရဲ့ဓာတ်ပုံပါတဲ့ပြည်ကလေးလေးတအုပ်လောက် Christmas လက်ဆောင်နေနဲ့လိုချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။ကျမတို့ view ကနေပြီးတော့ဓာတ်ပုံထုတ်တယ်ဆိုတာရေလို့တော့မရှိပါဘူးနော်။ကျမတို့ wine တော်သူ wine တော်သားတွေရဲ့ဓာတ်ပုံကိုကြည့်ချင်နေဆိုရင်ကျမတို့ view မြန်မာပိုင်း Facebook စာမျက်နှာမှာတွားကြည့်လို့ရပါတယ်။အိမ်မှာကျမတို့ဟိုအလင်းတဲ့တဲ့လိုဓာတ်ပုံလေးတင်ထားပေးပါရယ်။ဥမာဆိုရင်မနစ်ကဒီလိုမျိုးရာသီပေါ့နော်။ Christmas ရာသီမှာဆိုရင်ကျမတို့ဒီ Christmas ရုံးထဲမှာပွဲတော်လေးကျင်းပတဲ့ဓာတ်ပုံမျိုးတွေတင်ထားရပါတယ်ရှင်။ဒီနှစ်တော့ကျမတို့တွေအားလုံးအိမ်ကနေအလုပ်လုပ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးရုံးမှာဆုပြီးတော့ Christmas ပွဲတော်မကျင်းပနိုင်ပါဘူး။ပြက်ကရင်အတွက်ဆိုရင်တော့ပြက်ကရင်လိုချင်တယ်ဆိုရင်နာမည်နဲ့နေရက်လိပ်စာကိုကျမတို့စီကို messenger ကပဲဖြစ်ဖြစ်ဒီ facebook စာမျက်နှာဒါမှမဟုတ်လေကျမတို့ရဲ့ email လိပ်စာ bammi@viewnews.com တို့ကနေပြီးတော့စာရေးပြီးတော့ပို့လိုက်နိုင်ပါတယ်ရှင်ဟိုတလောတော့ကတော့ပြက်ကလေးနေပို့ဖို့မသေးကြဘူးလို့ကျမပြောခဲ့တာအားလုံးကြားလိုက်မယ်ထင်ပါတယ်เนาะဒါပေမဲ့သတင်းကောင်းကတော့အဲ့ဒီနောက်ပိုင်းမှာပဲကျမတို့ပြက်ကလေးနေပို့ဖို့အဆင်ပြေမယ်ဆိုတော့ရေပြက်ကလေးနေဒီမှာ american ပြည်အောင်စုမှာအဆင်သင့်ဖြစ်နေပြီဆိုတော့ရေဟိုကျမတို့ရုံးကနေပြီးတော့အကြောင်းကြားလာပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကိုအားလုံးစုပြီးတော့ပို့ဖို့လုပ်နေပါတယ်။မြန်မာနိုင်ငံရောက်ရင်မြန်မာနိုင်ငံကဝိုင်းတော်သူဝိုင်းတော်သားတွေကဝိုင်းပြီးတော့ကော်လုံးပို့ရမယ့်လိပ်စာတွေကပ်ပြီးတော့စီစဉ်မှာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ပြက်ကလေးလိုချင်တဲ့တော်ရရှင်နေအနေနဲ့ကျမတို့စီကိုနာမည်နဲ့နေရက်လိပ်စာတိတိကျကျလေးဒီအီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အသေးချာရေးပို့လိုက်ပါနော်။အားပေးတဲ့ view ပေးတဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်။သရရှင်တွေကိုနောက်ပိုင်းမှာမေတ္တာတည်လဲဆောင်ဖြစ်နေဆောင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။ဒီမှာ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတည်လဲဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် b bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့ Digital VOA တော်တော်ရှင်နေကို VOA ကနေပြောဒီစောင်းရင်းကာလဒီဇင်ဘာကာလသောတချင်လေးတပုတ်နဲ့မြစ်တာတိလက်ဆောင်ပါကြပါရဲ့ရှင်။အရင်တုန်းကတော့ခိုင်ထူးတီဆိုသွားခဲ့တဲ့နာမည်ကြီးတချင်တပုတ်ဖြစ်ပါလေ။မူရဲတီဆိုသူအစိုးရကြီးခိုင်ထူးလည်းကွယ်လွန်သွားခဲ့ပြီဖြစ်ပါလေ။ဒီတချင်ကိုတခြားအစိုးရတွေလည်းပြန်ပြီးတော့စိုးကြတာလည်းနားထောင်ရပါရဲ့။ဒါပေမဲ့ဒီတစ်ခေါက်တော့ကျွန်မတလောကမှာနားထောင်ဖြစ်တဲ့မြန်မာနိုင်ငံကအစိုးရမလေးဂျူဝယ်ပြန်ပြီးတော့တီဆိုထားတဲ့ပုံစံလေးကိုထုတ်လွှင့်ပေးခြင်းပါလေ။ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းတချင်ကိုကျူဝပြန်ပြောပြီးဆိုထားတာဖြစ်ပါရင်နားဆင်ကြည့်ပါအောင်နော
်ဆောင်းနေဝေးလေနာခင်ဝေးလွန်ဆုံးမှုတွေပုံများတယ်မောင်ရဲ့တကူရဲ့ခွေမောင်ရဲ့တကူ
ချင်မနာဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနေဝင်နေညာပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နာဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါတယ်။အိန္ဒိယနိုင်ငံကဇုံတွဲတွဲဟာ PPE တကိုးရေးအကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးကွာရန်တင်းစင်တာမှာမင်္ဂလာဆောင်ခဲ့ကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါတယ်။အသက်28နှစ်အရွယ်အီဘရာဟင်ဘီလဲဟာမှန်ဘလူးနဲ့တခြားပစ္စည်းကိရာတွေကိုတုံးပြီးအီဂျစ်သမိုင်းကိုကူစားပြုတဲ့ဗပုရုပ်ထုလေးတွေထုလုပ်နေတာပါ။ထိုင်ဝမ်နှင့်ပညာရှင်တယောက်ရဲ့လက်ရာတွေကိုသဘောကျပြီးအခုလိုအီဂျစ်ဘီယန်ဖာရိုရဲ့ရုပ်ထုတွေကိုခဲတံထိပ်ဖျားမှာပုံဖော်ခဲ့တာပါ။အနုပညာဟာအကြံဉာဏ်ပေါ်အခြေခံပြီး အချစ်ရှိအောင်မွေနဲ့ပုံတွေကိုအခုလိုဖန်တီးခြင်းအဖြစ်ထိနေမိတာလည်းဖြစ်တယ်လို့ဘီလက်ကပြောပါတယ်။သူကဥပရိပွဲရထားသူတယောက်ဖြစ်ပြီးတော့သူ့ရဲ့လက်ရာတွေကိုလူမှုခွင့်ရဲ့စာမျက်နှာတွေပေါ်မှာလည်းတင်ပြရောင်းချပါတယ်။ YouTube စာမျက်နှာမှာလည်းသူ့ရဲ့အမှုပညာလက်ရာတွေကိုဘယ်လိုထုတ်လုပ်တယ်လဲဆိုတာရှင်းပြတဲ့ဗီဒီယိုတွေဝေမျှနေပြီးတော့သူ့လက်ရာတွေကိုရောင်းချဖို့အတွက်ပြပွဲတစ်ခုလုပ်ဖို့ရှိတယ်လို့လည်းပြောပါတယ်ရှင်။
ဒီကနေ့အဖက်ရုရှားတောင်ပိုင်း Rest of Ondo မြို့မှာဒီဒီမီဗန်ရောင်းတဲ့ဆိုင်တစ်ခုမီးလောင်တဲ့အတွက်မီးဗန်တွေဖောက်နေတဲ့မြင်ကွင်းကိုမြင်ခဲ့ကြရပါတယ်။မနက်အစောပိုင်းမှာမီးလောင်ခဲ့တာဖြစ်ပြီးတော့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာမနက်စောစောမီးရှူးမီးဗန်တွေပောက်ကွဲနေတာကိုမြင်ခဲ့ရတာပါ။လမ်းတွေကိုအချိန်အကြာကြီးပိတ်ထားခဲ့တဲ့အတွက်လည်းမြို့အတွင်းလမ်းပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေတာတွင်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။နိုင်ပေါင်းများစွာနဲ့မိသက်သမားပေါင်းများစွာကိုအသုံးပြုပြီးမိငိမ့်တတ်ခဲ့ရတယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒဏ်ရာရသေဆုံးသူမရှိပေမဲ့လည်းမိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေပါတယ်ခင်ဗျာ
။အင်းရနေရမှာတော့တို့သမီးတယောက်ဟာကိုနာပံရဲ့စစ်ဆေးတွေ့ရှိခဲ့ပေမဲ့လို့ PPE သူ့ရဲ့အခကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။ဒီနေ့ကနိုင်ငံအနောက်ပိုင်းရဂျစ်စတန်ပြည်နယ်ကတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းုံချင်ပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးစက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးရဲ့မြမဖြစ်သူလည်းပိုးကူးစက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့စေယုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာရှင်းပါခဲ့တာပါဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးတွေ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်ဂျာမနီနိုင်ငံမီချင်ဒက်မြို့မှာဆင်ဆင်ချင်းပါနေကြဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်ပြေးပွဲကိုကိုရိုနာကပ်ရောဂါကြောင့်အပြေးသမားတွေကိုတီးကြစီပြေးခိုင်းခဲ့ပါတယ်သူတို့အခုလိုတီးကြစီပြေးနေကြတဲ့ပုံတွေကိုဓာတ်ပုံရိုက်ပြီးအွန်လိုင်းပေါ်လဲတင်ကိုင်းခဲ့ပါတယ်တတိရှိတဲ့လူတချို့ကတော့ဆန်တာကလော့စ်ဘိုးဘိုးကြီးလိုမျိုးဝတ်စုံအနီးခေါင်းစွပ်အချွန်အနီးအောင်တွေကိုဝတ်ဆင်ပြီးမျိုးတွေကလမ်းတွေပေါ်မှာခက်ခွာခွာပြေးခဲ့ကြပါတယ်အရင်နှစ်တွေတုန်းကတော့ပါဝင်သူ 1,000 ကနေ 1,200 လောက်ရှိတတ်ပြီးတော့မျိုးတွေကလမ်းကျင်းလေးတွေမှာပြေးရတာလို့ပါဝင်ခဲ့သူတဦးကပြောပါတယ်ဂျာမနီနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကိုမတ်လနဲ့ဧပြီလတွေအတွင်းတုန်းကတော့အောင်အမြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပေမဲ့လည်းအခုအချိန်မှာတော့အသေးအပြောက်ပိုများတဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကိုရင်ဆိုင်နေရပါတယ်။ဒါကြောင့်လဲစားတောက်ဆိုင်တွေအရက်ဘားတွေကိုပိတ်ခိုက်ထားပြီးကျောင်းတွေနဲ့ကုန်စုံဆိုင်တွေကိုတော့ဖွင့်ထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်ဒီနေ့ဦးနေမြောက်ပိုင်းအတွက်ဗတ်စင်ကဏ္ဍတွေကိုနောက်ဆက်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုတင်ပြပေးပါမယ်။နိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်ရလာတဲ့အတူ COVID-19 ကူးစက်မှုလုံးများတဲ့နိုင်ငံတွေမှာကာကွယ်ဆေးအစိုးတလင်ထိုးပေးဖို့လိုအပ်လာပါတယ်။တောင်ကိုရီးယားမှာတရကူးစက်မှုနှုန်း1000ကျော်နေတာနှစ်ရက်ဆက်တိုက်ရှိပြီဖြစ်တယ်လို့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာလည်းပြီးခဲ့တဲ့အပတ်ကတရက်ထဲမှာတင်ကူးစက်သူက2500ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရတက္ကပါလုံးကူးစက်သူ82သန်းကျော်နဲ့သေဆုံးသူက 1.6 သန်းရှိပါတယ်။ Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကပူးတွဲထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကို American နိုင်ငံတဝန်စတင်ပို့ဆောင်တော့မှာဖြစ်ပါတယ်။ Pfizer ဆေးကုမ္ပဏီစက်ရုံတရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်အေးခဲတဲ့ရေခဲဘုံတွေနဲ့နိုင်ငံတဝန်ကကာကွယ်ဆေးဖြန့်ဖြူးထိုးနှံရေးအချက်အခြာကြားတဲ့နေရာတွေကိုစတင်ပို့ဆောင်မှာပါ။ American နိုင်ငံတဝန်မှာ COVID-19 ကြောင့်သေဆုံးသူ3သိန်းနီးပါးရှိလာတဲ့အချိန်မှာအစိုးဆုံးတင်းလာနေမှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်။American ပြည်ထောင်စုမြို့တော် Washington ရဲ့လမ်းမတွေပေါ်မှာမနေ့စနေနေ့ကရွေးကောက်ခံသမ္မတ Joe Biden ကိုရှုံးနိမ်ခဲ့တဲ့သူ့ရဲ့မင်းရလက်ပြောင်းလဲရေးဥပဒေကြောင်းအရကြိုးပမ်းမှုမအောင်မြင်ခဲ့တဲ့သမ္မတ Trump ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေအကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။ရွေးကောက်ခံသမ္မတ Joe Biden American ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခံရကြောင်းတရားဝင်ကြေညာဖို့နှစ်ရက်အလိုမှာဒီလိုဆန္ဒပြမှုဖြစ်ပွားတာပါ။ဒီထိတိုက်ဖြစ်ပွားမှုမှာဓာတ်ဒဏ်ရာရခဲ့တဲ့လူ၄ဦးကိုစီးုံတင်လိုက်ရပြီးအနည်းဆုံးလူ23ဦးကိုဖမ်းဆီးလိုက်တယ်လို့မြို့တော်ဝါရှင်တန်အာဏာပိုင်တွေကပြောပါရရှင်။
တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပင်းနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါလို့ရှင်ကျွန်မများပါဆရာပါ
This program has come to you from the Voice of America, Washington.